မကြခင်ရက်ပိုင်းတွေအတွင်းမှာပဲ NCA အပြစ်ရက်စာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တချို့နဲ့တပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတယ်လို့ငြိမ်းချမ်းရေးလုပ်ငန်းစဉ်အဆင်ပြေစေဖို့လက်ရှိဖွဲ့စည်းထားတဲ့အပြစ်ရက်ပူးတွဲစောင့်ကြည့်ရေးကော်မတီရဲ့လုပ်ပိုင်ခွင့်တွေနဲ့ပတ်သက်လို့လည်းမေးခွန်းတွေထုတ်နေကြပါတယ်။အပြစ်ဆောင်ကတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်တွင် NCA ပြည်ရလက်မှတ်ရေးသူးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့တပ်ဖွဲ့ဝင်အုပ်ကိုမြန်မာတပ်မတော်ကနေဖမ်းဆီးထားတဲ့ကိစ္စအပေါ်မှာ RCSF ဘက်ကမေးမြန်းထားပေမဲ့လည်းတပ်မတော်ဘက်ကရည်ရည်ရွယ်ရွယ်ဖြေကြားပေးတာမျိုးမရှိဘူးလို့တောင်ကြီးဆက်ဆံရေးယုံတာဝန်ခံလက်ဖြစ်ရှမ်းပြည်နယ်ပြည်ရပူးတွဲစောက်ကြီးရေးကော်မတီ GMCF ရဲ့ဖွဲ့ဝင်လက်ဖြစ်တဲ့ဒုဗိုလ်မှူးကြီးဆိုင်ဦးကအခုလိုပြောပါတယ်
ကျွန်တော်တို့ကဒီအရက်ဘွတ်နယ်ပဲရွာထဲကိုလာပြီးတော့တော့လိုတဲ့ PC တွေလာဝယ်တဲ့အချိန်မှာတက္ကသိုလ်ဖမ်းသွားတာပေါ့နော်တက္ကသိုလ်တွေ့တော့သူကဖမ်းသွားတာအဲ့လိုပါပဲဘယ်မှာဘယ်ရောက်နေလဲမသိဘူးကြာကျွန်တော်ဆက်ဆံရေးယုံကနေဒွာမှုတွေနောက်တော့တိကန်တိုင်းကြည်ပန်းတို့ဖုန်းဆက်မေးပြီးမလဲသူတို့ကပြီးသေးဘူးနော်ပြန်မေးပြီးပါမယ်ဆိုပြီးတော့ဘာမှပြောတာမကြားသေးဘူးမှဆိုရင်ကျွန်တော်တို့မှာလွတ်လပ်စွာသွားလာခင်းရှိတယ်ပေါ့နော်ဟိုဖမ်းမှုမသိဘူးပါနော်
တောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့ဝင်တို့ကိုဆူလန်လက်ကုံပိုင်းမိုင်းပူးလုံဒေသကျင်းဟင်ကျေးရွာမှာအရဝတ်နဲ့ဈေးဝယ်နေစဉ်တွင်တပ်မတော်ကလည်းဖမ်းဆီးခဲ့တယ်လို့ RCSF ဘက်ကပြောပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ဟာမြန်မာအစိုးရနဲ့ NCA ပြည်ချက်လက်မှတ်ရေးသူးစားပေမဲ့မြန်မာတပ်မတော်နဲ့စစ်ရေးပဋိပက္ခဖြစ်ပွားနေစဉ်အချိန်မှာရှိနေပါတယ်။ပြီးခဲ့တဲ့ဆူလန်လ14ရက်နေ့နဲ့18ရက်နေ့တွေမှာရှမ်းပြည်နယ်အရှေ့ပိုင်းမိုင်းပြင်းမြို့နယ်နဲ့ရှမ်းပြည်နယ်တောင်ပိုင်းဟူဘုံမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းဟူဘုံမြို့နယ်ထဲကနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးနန်းခုတ်ဒေသခံရွာသား10ဦးဖမ်းဆီးခံရတယ်လို့အဲ့ဒီထဲကခုနဦးဟာပြန်လည်လွတ်မြောက်ခဲ့ပေမဲ့လည်းရွာသား3ဦးဟာပြန်လည်လွတ်မြောက်လာတာမရှိသေးပါဘူး။လက်ရှိမြန်မာတပ်မတော်ကနေထိုးစစ်ဆင်နေမှုအရသားတွေကိုဖမ်းဆီးနေမှုလှုပ်ဆောင်ချက်တွေဟာရရှိပြီးသားငြိမ်းချမ်းရေးနောက်ကျောင်းပြန်လှည့်နေပြီလို့တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့ GMCF ကော်မတီဝင်သုဘူမူကြီးဆိုင်ဦးကအခုလိုဆက်ပြောပါတယ်။
ကျွန်တော်တို့ ANCO ယုံကြည်မှုရှိနေတော့နေတဲ့အချိန်မှာဒီလိုတိုက်ပွဲတွေဖြစ်တာတို့ဒီအရတားဗီဒီယိုတို့နောက်ဖမ်းဆီးတာတို့ကျွန်တော်တို့အဲမှာမရှိသင့်ဘူးမဖြစ်သင့်ဘူးပါနော်နိုင်ငံရေးကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းဖို့ကျွန်တော်တို့က ANCO ထိုးတာပေါ့အခုလိုအချိန်မှာကျတော့ပို့ပြီးတော့ဆိုးလာတဲ့အချိန်မှာရောက်နေတယ်ပေါ့နော် ANCO ဟိုငင်းချိုင်းလမ်းကြောင်းကိုမတော်ပဲနဲ့ဟိုနောက်ပြန်လဲနေတဲ့ဘောမျိုးမှာဖြစ်နေတယ်ပေါ့
အခုလိုဖြစ်ပေါ်တဲ့ပြဿနာတွေကိုရှမ်းပြည်နယ်ပြည်ရပူးတွဲစောက်ကျွေးရေးကော်မတီ GNCF ကိုတင်ပြထားပြီးမဲ့လဲထူးခြားမှုမရှိဘူးလို့ဒုဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်NCA ပြည်ရဖွဲ့နဲ့တပ်မတော်တို့ကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကိုဖြေရှင်းနိုင်ဖို့ GMC ကနေစစ်စစ်အသည့်ပြုရေးဖွဲ့တွေဈေးလွှတ်နေတယ်လို့ပြည်ထောင်စုအစ်စ်အပြည့်ရပူးတွဲစောက်ကြည့်ရေးကော်မတီ GNC ကော်မတီဝင်ပိုးမြူသာလူမျိုးရေးဖွဲ့ချုပ်ကဒုပူမှုကြီးခွန်အောင်မန်းကပြောပါတယ်
နော်နော်ဖေအတော့ GMC ကနေတော့ဒီစစ်စစ်ဒီပြုရေးဖွဲ့တွေလွတ်ပြီးတော့မှလွတ်သွားရောက်စီစစ်တာတွေတော့ဆောင်ရွက်နေတာတွေရှိတယ်။အဲဒီစစ်စစ်ဒီပြုရေးဖွဲ့ကနေဒါမျိုးတော့မှပြင်ပြထားတာတော့မရှိသေးဘူးပေါ့စီဝေးတွေရောက်မှပဲဒီကော်မတီကနေကြည့်ပြီးတော့မှသုံးဖြားမှပေါ့ဘလို့ပြပြရေးယူမယ်ဆိုတာတော့ GMC ကလည်းဟိုရန်ရာတစ်ခုလုံးဟိုအောက်ခြေထိလည်းပတ်နိုင်တဲ့အနေထားမရှိသေးတာလည်းပါတာပေါ့လေ
လက်ရှိ GMC ကိုပြည်ထောင်စုအဆင့်ပြည်နယ်တိုင်းဒေသကြီးအဆင့်ဖွဲ့စည်းထားပေမဲ့လည်းဒေသဆိုင်ရာအဆင့်နဲ့ဒေသဆိုင်ရာစောက်ကြီးရေးအဖွဲ့တွေမဖွဲ့နိုင်သေးတာကြောင့်ပြဿနာဖြေရှင်းရေးမှာနှောက်နှေးကြန့်ကြာနေရတယ်လို့ဒုဗိုလ်မှူးကြီးခွန်အောင်မန်းကပြောပါရတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ဟာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသူးစားပေမဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ခြင်းမရှိသေးပါဘူး။ဒါ့အပြင်တောင်ပိုင်းရှမ်းပြည်တပ်မတော်ပါဝင်မြောက်ပိုင်းရှမ်းပြည်တပ်မတော်ရှမ်းနိုင်ငံရေးပါတီတွေဖြစ်တဲ့ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SNLD ရှမ်းတိုင်းဒေသများသုံးသပ်ရေးပါတီ SNTP တို့နဲ့ဖွဲ့စည်းထားတဲ့ CSSU ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာဇူလိုင်လ20ရက်နေ့မှာကျင်းပဖို့စီစဉ်ခဲ့ပေမဲ့လည်းထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးရကောက်ွက်မှုကြောင့်ကျင်းပခွင့်မရရှိခဲ့ပါဘူး။တစ်ဖက်မှာလည်းငင်းချမ်းရေးလုပ်ငန်းစဉ်နဲ့23ရာစုပင်လုံတတ်တရချင်းအစည်းအဝေးအတွက်အကျိုးပြင်ဆင်တဲ့အနေနဲ့အစိုးရရဲ့ငင်းချမ်းရေးကော်မရှင်ဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားဒီကနေ့ထိုင်းနိုင်ငံမှာအလို့သဘောတွေ့ဆုံခဲ့ပါတယ်ခင်ဗျာ